မေရိကန်သမ္မတဒေါ်နယ်ထရမ့်ကမဟာဗျူဟာဆိုင်ရာအဓိကအကြံပေးပုဂ္ဂိုလ်စတီးဗ်ဘန်နန်ကိုယာရုကနေဖယ်ရှားလိုက်ပါတယ်။တောက်ကြာနီဟာသူ့ရဲ့တာဝန်နောက်ဆုံးထမ်းဆောင်တဲ့နေအဖြစ်အိမ်ဘူရိုအရာရှိချုပ်ဂျွန်ကယ်လီနဲ့စတီးဗ်ဘန်နန်တို့သဘောတူခဲ့တယ်လို့အိမ်ဘူရိုပြောခွင့်ရသူဆာရာဟဂဘီဆန်ဒက်စ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပထမဦးစားပေးအမေရိကဖတ်စ်အမေရိကန်ပြန်လည်အင်အားကြီးအောင်လုပ်မယ် Make America Great Again စတဲ့ကြွေးကြော်သံတွေနဲ့ Mr. Trump ရွေးကောက်ပွဲအနိုင်ရအောင်လို့ Steve Bannon အဓိကကူညီပေးခဲ့တာဖြစ်ပါတယ်။လက်ရဆိုအမျိုးသားရေးဝါဒီတယောက်ဖြစ်သလို Breitbart.com သတင်းကွန်ရက်ရဲ့အကြီးအကဲဟောင်းတယောက်ဖြစ်တဲ့ Bannon ဟာအငင်းပွားစရာသမ္မတရဲ့မဟာဗျူဟာအကြံပေးတယောက်လည်းဖြစ်ခဲ့ပါတယ်။ Trump အစိုးရအဖွဲ့တွေကဩစာညောင်းနဲ့အလယ်လက်ဝါဒီတွေနဲ့ Bannon တို့ကြားမှာမပြေမလည်ဖြစ်နေတာလားနဲ့ချီရှိခဲ့ပြီးတဲ့နောက်ယာရုကနေဖယ်ရှားခံရတာဖြစ်ပါတယ်။အင်ဘူရိုနဲ့လမ်းခွဲဖို့သူဆုံးဖြတ်ခဲ့တာဖြစ်ပြီးနှုတ်ထွက်စာကိုလွန်ခဲ့တဲ့ဆက်တရက်ထဲကသမ္မတကိုပေးထားတယ်လို့ဘန်နန်ကပြောတဲ့အကြောင်းနယူးယောက်တိုင်းသတင်းစာကဖော်ပြပါရယ်။သမ္မတထရမ့်ကိုအဓိကကြိုးကင်နေသူအဖြစ်စတီးဗ်ဘန်နန်ကိုအမေရိကန် TV အစီအစဉ်တွေမှာမကြာခဏလှောင်ပြောင်ပြောခဲ့ကြပါရယ်။ဘန်နန်ရဲ့လက်ရဆုံးအမြင်တွေသမ္မတအပေါ်မှာလွှမ်းမိုးနေတယ်လို့ဒီမိုကရက်အမတ်တော်တော်များများကလည်းမြင်ကြပါရယ်။ဘန်နန်ဟာလူကောင်းတယောက်ဖြစ်ပြီးလူမျိုးရေးခွဲခြားသူမဟုတ်ပါဘူးလို့သမ္မတထရမ့်ကကြာသပတေးနေ့ကတော့ချီးကျူးပြောကြားခဲ့ပါတယ်။